နိုင်ငံတကာကတောင်းဆိုထားတယ်လို့ဦးသိန်းစိန်အစိုးရဟာဒေါအောင်ဆန်းစုကြည်ကောင်းဆောင်တဲ့အတိုက်ခံဒီမိုကရေစီအုပ်စုတွေနောက်တိုင်းရင်းသားအုပ်စုတွေနဲ့တွဲဆုံဆွေးနွေးလုပ်ဖို့ကိစ္စကိုဒီကနေ့အထိစတဲ့အကောင့်ထဲပေါ်ဆောင်ရွက်တာတွေဆောင်ရွက်ဖို့အရေးလက္ခဏာပြတာတွေမရှိသေးတော့အမျိုးသားပြန်လည်တင်းမြေကြီးကိစ္စကိုအစိုးရအနေနဲ့အမှန်တကယ်ကအာတိဒရှိရလားဆန္ဒရှိရလားဆိုတဲ့ဝေဖန်တုံ့တက်မှုတွေပိုတိုးလာနေတာတွေ့ရပါတယ်ဒီပေါ်မှာဆရာအနေနဲ့ဘယ်လိုများရှင်းပြကြပါလဲခင်ဗျာ
ကျွန်တော်တို့ပထမပိုင်းတော့လည်းဖြေခဲ့ပြီးပြီလေအားလုံးကကျွန်တော်တို့မိသားစုပန်း60ရှိတဲ့မိသားစုလို့သူတို့သတ်မှတ်ထားတယ်နော်နိုင်ငံအတွက်ကိုတုံတရားကောင်းအောင်လုပ်မယ်သူဘယ်သူနဲ့မဆိုးပေါ့အဲ့ဒါဒီကိုသူဆုံးဆွေးနွေးနိုင်တယ်သူ့ဘောလောက်ကိုင်ဆိုင်တယ်ဆိုတော့လူဝါဒကြီးတော့ရှိတယ်ဗျအခုကျွန်တော်တို့ reform ပေါ့ဗျာ reform မှာကျွန်တော်တို့ sector အကုန်လုံးကို reform လုပ်ဖို့တဲ့ကိုကျွန်တော်တို့ဒါတွေကိုကျွန်တော် planning လုပ်နေပါတယ်ဗျတကြိမ်ကြိမ်မှာတော့ကျွန်တော်ထင်ပါတယ်ဒီအခြေအနေတခုတော့ရောက်လာမှာပါ
အခုတတိတော့ဘာမှမမြင်ရသေးဘူးဆိုတော့ကကြတော့ဒီလိုအခြေအနေမျိုးတွေမြင်ရဖို့ဘယ်လောက်ဆောက်ရမလဲဘယ်လောက်ကြာနိုင်မလဲဆိုတော့လည်းသိပြစေ
ကျွန်တော်ထင်ပါတယ်ရောက်တော့ရောက်လာမှာပါကျွန်တော်တို့ကြတော့လည်းအကြံပေးတယ်ပေါ့ဗျာကျွန်တော်တို့ရှိတော့တခုပါပေါ့အပေါ်ပဲကြတော့သူတို့ပြန်ပြီးသုံးသပ်တဲ့အခါကျတော့လည်းရှိတော့အစုံကနေပြီးတော့ပေါ့ဗျာ cover ဖြစ်အောင်ပြန်ပြီးတော့သုံးသပ်တဲ့အနေအထားရှိပါတယ်တော့အဲ့ဒါလေးတော့ကြွားတော့ကျွန်တော်ကတော့ဓာတ်ရိုက်တော့အခြေကြီးတော့ကျွန်တော်မကြောက်နိုင်ဘူးပေါ့နော်ကျွန်တော်က decision maker မှမဟုတ်ပဲဘူ
းမြန်မာဒီမိုကရေစီရေးမြန်မာနိုင်ငံရေးမှာဒေါအောင်ဆန်းစုကြည်ရဲ့အခန်းကဏ္ဍကိုဆရာဘယ်လိုများသုံးသပ်ပါလဲခင်ဗျာ
အဲ့သူ့အခန်းကဏ္ဍတော့ပါတီတစ်ခုရဲ့ဦးဆောင်မှုကိုပေးနေတဲ့သူဖြစ်တဲ့အတွက်ကြောင့်မလို့ရှိပါတယ်သူ့အခန်းကဏ္ဍဥမာပြင်ကြားလာဒေါအောင်ဆန်းစုကြည်ကိုဓာတ်ရိုက်ပြောနိုင်တယ်ဆိုနိုင်တယ်ဆိုတော့ခုဖြိုးမင်းသိနေဆိုကျွန်တော်လည်းထိတွေ့မှုအများကြီးရှိနေတယ
်ဆရာပြီးခဲ့တဲ့နှစ်ပတ်လောက်ကကျွန်တော်တို့ RFA ကိုပြောသွားတာရှိပါတယ်အစိုးရဘက်ကရောတိုက်ခိုက်ဒီမိုကရေစီအားစုတွေဘက်ကရောနှစ်ဖက်စလုံးအကျိုးရှိတဲ့ win-win solution ကိုဖြစ်အောင်ဆရာတို့လုပ်သွားမယ်လို့ပြောတယ်အဲ့ဒါနည်းနည်းလေးအသေးစိတ်ပြောပြလို့ရလားခင်ဗျာ
အခုအဲ့ဒါပဲလေကျွန်တော်တို့ဆိုလို့ရှိရင်ဟလာဒီလေးပေါ့ဗျာပါတီဖုန်းပေါ့နော်တောက်စီကိုလာမဲ့သူဆိုလို့ရှိရင်ကျွန်တော် welcome လုပ်တယ်ကျွန်တော်တနင်္လာဆွေးနွေးတယ်ဆွေးနွေးပြီးတော့ဖြစ်လာနိုင်တဲ့နှစ်ဖက်လုံးအကောင်းဆုံးအခြေအနေကိုရနိုင်တဲ့ကိစ္စရာလေးတွေကျွန်တော်ကြီးတယ်ချွတ်တယ်ပြီးရင်ကျွန်တော်တို့အပေါ်တင်ပြတယ်ပေါ့တနင်္လာအကောင်းဆုံးတကားတော့ကျွန်တော်လုပ်ပြီးနေပါတယ
်ပြီးခဲ့တဲ့ရက်ပိုင်းအတွင်းအရပဲနိုင်ငံကြီးဝန်ကြီးဦးဝနမောင်လွင်ကပြောတာတခုရှိတယ်ပေါ့ခင်ဗျာတွဲဆုံဆွေးနွေးရေးကိုလွှတ်တော်အတွင်းမှာပဲလုပ်မယ်စသဖြင့်ပေါ့ဆိုတော့လွှတ်တော်ပြင်ပမှာရောဒါတွဲဆုံဆွေးနွေးရေးလုံးဝမရှိတော့ဘူးဆိုတဲ့သဘောမျိုးလားခင်ဗျာ
တော့ကျင်းရတာခါခါကြောက်ရလေဗျဟိုစကားပြောရတဲ့အချိန်မှာစီးပွားပွဲမှာပြောတဲ့အခါကြောက်ရလေ USA လေးနဲ့ presentation နဲ့လည်းတရိုက်ကြည့်တော့လေကျွန်တော်စကားပြေကြီးလို့ပေါ့လေချောရင်လည်းချောသွားနိုင်တယ်ပေါ့ဗျာခါကြောက်ရလေအမစိတ်ထဲမှာရေကျက်ရှိနေမဲ့လေပြောလိုက်တဲ့အခါမှာလည်းအချိန်လေးတလူးမှုကြောင့်မလို့လေနည်းနည်းပြီးတော့လေဖြစ်သွားနိုင်တယ်ပေါ့ဗျာဘယ်မှာမောင်ဆိုပြောတာတော့ဗျာတရားဝင်ပေါ့လွှတ်တော်ထဲမှာပြောတယ်ဆိုတော့လေပုံကောင်းတာပေါ့ဆိုတော့လေအပြင်မှာမရှိဘူးလို့လေဆိုလိုတာမဟုတ်ဘူးလို့လေကျွန်တော်ယူဆပါတယ
်နောက်တစ်ခုကဒုတိယသမ္မတဦးတျောင်မြည်ဦးကအမေရိကန်လွှတ်တော်အမတ်ဂျိုမက်ကိန်းနဲ့တွေ့တော့ကပြောလိုက်တာတခုရှိပါတယ်ဒေါအောင်ဆန်းစုကြည်ကိုတာမန်အရက်သူတူနိုင်ငံသူတူလောက်ပဲသဘောထားတယ်ဆိုတဲ့အချက်ပေါ့လေဆရာတို့ကျွန်တော်တို့အားလုံးအသည့်အရာဆိုရင်ဒါဒေါအောင်ဆန်းစုကြည်ဟာကမ္ဘာအသည့်နိုဘယ်ညင်းချမ်းရေးဆုရှင်မြန်မာဒီမိုကရေစီကောင်းဆောင်တူဆိုပြီးတော့သူပြောတဲ့အချက်ဟာနိုင်ငံတကာကကမ္ဘာအသိထားတဲ့အချက်နဲ့ကွဲလွဲနေပါတယ်ခင်ဗျာဆရာတို့ရောဘယ်လိုများသုံးသပ်ချင်ပါလဲ
အဲ့တော့ကျွန်တော်ထင်ပါတယ်လေသူကတရားဝင်ပါတီတွေနဲ့ register မလုပ်လိုက်တဲ့အတွက်ကြောင့်မလို့ပေါ့လေအဲ့တော့တရားဝင်ပါတီဖြစ်မလာတဲ့အခါကျတော့မပါတီရဲ့ leader ဆိုရင်တော့ဒါပါတီ leader ပေါ့နော်တရားဝင်ပါတီတွေနဲ့ register မလုပ်လိုက်တာရဲ့အကျိုးဆက်တခုလို့ကျွန်တော်ယူဆတယ
်နောက်တစ်ခုကဒီလက်ရှိအစိုးရအဖွဲ့ထဲမှာသမ္မတဦးသိန်းစိန်ကောင်းဆောင်တဲ့အတော်တန်ပျော်ပြောက်မှုရှိတဲ့လူနည်းစုအုပ်စုနဲ့သဘောထားတင်းမာတယ်လို့ယူဆရတဲ့ဒုတိယသမ္မတဦးတျောင်မြည်ဦးကောင်းဆောင်တဲ့လူများစုအုပ်စုတို့ကြားမှာပဋိပက္ခလေးတွေရှိနေတယ်လို့ကျွန်တော်တို့ကြားသိထားတာရှိပါတယ်အဲ့ဒါအမှန်ပဲလားခင်ဗျာ
အဲ့ဒါလို့ကျွန်တော်မမြင်ဘူးညနေရာတကာတိုင်းမှာတော့ပေါ့ဗျာအမြင်မတူတာလေးတွေရှိနိုင်ကြညနော်အဲ့ဒီသဘောတော့ပဲပေါ့ဒီကတော့ကျွန်တော်ထင်တယ်မပူပါဘူးဥမာဖြင့်အမြင်မတူဘူးပေါ့ကျွန်တော်တဲမှာဆိုရင်လည်းအမြင်မတူတာလေးရှိကောင်းရှိနေလိမ့်မယ်ဆိုတော့လေကျွန်တော်ရှိကြရပေါ့ရှိကြပြီးအကောင်းဆုံးပေါ့ဟလာကျွန်တော်ထိုင်ရတယ်ရှိကြတယ် brainstorming လုပ်ကြတယ်ဒါသူ့သွားခြင်းနဲ့ planning ကျွန်တော်သွားခြင်းနဲ့ planning ကျွန်တော်ဖွဲ့ထဲမှာပဲရှိတယ်ဆိုတော့အကုန်လုံးအဲ့လိုမြင်တစ်ချင်းဆိုင်ပြီးတော့စကားပြောလိုက်ကြတော့နောက်ဆုံးမှာဟလာအကောင်းဆုံးဖြစ်မဲ့ planning ကိုကျွန်တော်ယူလိုက်တယ်ပေါ့ဒီသဘောတော့ပါပဲကြအမြင်လေးတွေနဲ့ကွဲကြတာပေါ့နော် conflict ဖြစ်လောက်တဲ့အခြေအနေကြီးတော့ကျွန်တော်မတွေ့ပါဘူ
းတမရဦးသိန်းစိန်ကသူ့ရဲ့ဆန္ဒအရာပေါ့နော်တခုခုကိုလှုပ်ချင်တယ်ဥမာအမျိုးသားပြည်နယ်တင်းမြေကြီးကိစ္စကိုပဲဖြစ်ဖြစ်နိုင်ငံရေးအကျဉ်းသားတွေလှုပ်ပေးတဲ့ကိစ္စကိုပဲဖြစ်ဖြစ်ပေါ့လေသူပြက်ပြက်သားသားလှုပ်ချင်တယ်ဆိုရင်တော့ဒီ2008ဖွဲ့စည်းအုပ်ချုပ်ဖို့အခြေခံဥပဒေအရအမျိုးသားကာကွယ်ရေးနဲ့လူမျိုးရေးကောင်စီရဲ့ဆုံးဖြတ်ချက်မပါဘဲနဲ့လှုပ်ဖို့အတော်လေးကိုခတ်တာတွေ့ရပါတယ်ဆိုတော့အပြောင်းလဲဆိုတာကိုဘယ်လိုများမျှော်လင့်လို့ရမလဲခင်ဗျာ
အပြောင်းလဲရတော့ရှိမယ်ဗျဖြည်းဖြည်းချင်းတော့ရောက်လာလိမ့်မယ်အဲ့ဒီအခါမှာအဲ့ဒီဖြည်းဖြည်းချင်းသွားနေတဲ့ကိစ္စရပ်ကိုဗျာခုခံလို့အတားအဆီးလို့မဖြစ်အောင်လို့ပံ့ပိုးကောင်းတစ်ခုတော့လိုလိမ့်မယ်ဗျဥပမာပြင်လာဖွင့်ပြဖို့အခြေခံဥပဒေအတွက်ကြောင့်မလို့လုပ်ရေးကောင်းစီသားနေပြီးတော့ကျွန်တော်ထူးသွားမယ်ဆိုရင်ဒါမျိုးနဲ့ကျွန်တော်တို့အမေရိကန်မှာလည်းရှိတာဟုတ်တခြားနိုင်ငံမှာလည်းရှိတာဟုတ်တခါပဲကြောက်လို့ရှိရင်လည်းအဲ့လိုပေါ်ဗျာဟာလာအဖွဲ့အစည်းတစ်ခုရဲ့အဆုံးဖြတ်ချက်ကိုယူရတဲ့အခါကျတော့ နည်းနည်းပါဝါလီတော့ပေါ့ဗျာပြီးဆိုနေကောင်းကလေးလေးမှာပေါ့အပြောင်းလဲတော့သွားမှသိကြပါလေ
ဆရာတို့ကပြောနေတယ်အပြောင်းလဲဆိုတာဖြည်းဖြည်းချင်းသွားရမယ်ပြောတယ်ပေါ့လေဒါပေမဲ့လွတ်တော်အမဲဂျုံမကိန်းကလည်းပြောခဲ့တာရှိပါတယ်အပြောင်းလဲတွေကိုလှုပ်တဲ့အချိန်မှာမြင်မြင်ဆန်းဆန်းမလှုပ်ဘူးဆိုရင်အရက်ကဘာမှအခုဖြစ်နေတဲ့အခြေအနေမျိုးတွေပေါ့လေပြည်သူတွေရဲ့အုံကြွဆန္ဒပြပွဲတွေစသဖြင့်ဒီလိုအခြေအနေမျိုးတွေမြန်မာနိုင်ငံမှာလည်းပေါ်ပေါက်လာနိုင်တယ်ဆိုပြီးပြောသွားခဲ့တာရှိပါတယ်ဆရာတို့ကဒီအပေါ်ဒီစဉ်းကျင်မိပါလားခင်ဗျာ
အာကျွန်တော်တို့အဲ့ဒါစဉ်းကျင်မိတယ်လူကြီးတွေလည်းစဉ်းကျင်မိတယ်ကောင်းကောင်းဘောရဲ့ trainer ကကြောက်နေပြီ။ဒါကျွန်တော်တို့ကလည်းကမ္ဘာနိုင်ငံပေါင်း200ကျော်တွေကတနင်္ဂနွေဖြစ်တဲ့အတွက်ကြောက်မလို့ကျွန်တော်တို့ကလိုက်ပါပြီးတော့ကြောင်းလဲရမယ်ဆိုတော့ကျွန်တော်တို့နားလဲတယ်။ကျွန်တော်တို့တွေနားလဲတာမဟုတ်ပါဘူးလူကြီးတွေလည်းအကုန်လုံးနားလဲပါတယ်။နားလဲတဲ့အတွက်ကြောက်မယ်အခုကျွန်တော်တို့ဟလာရက်ကခုကျွန်တော်ပြောနေကြတယ်ပေါ့ဗျာဟလာကျွန်တော်တို့အချမ်းလေးကူအောင်နဲ့လုံးလောက်ပါမလား။ကျွန်တော်မလုံးလောက်ဘူးသိတယ်။ကျွန်တော်တို့က key person နဲ့ဖြစ်မယ်။အဲ့ဒီကနေတစ်ဆင့်ထပ်ပြီးတော့မှဘာသာရဆန်ရပေါ့ဗျာသူ secular slide အမတန်ကြောင်းကျင်တဲ့သူတွေကျွန်တော်ပြန်ခေါ်မယ်။အဲ့ဒါတွေကျွန်တော်ရွေးချယ်နေပြီ။တော်တော့ကိုကျွန်တော်တို့ကြေကြေပြန့်ပြန့်လို့ပြီးတော့ sector တိုင်းကို reform လုပ်ဖို့အခုလုပ်နေပါတယ
်ဆရာတို့အကြံပေးအဖွဲ့အားပေါ့လေအင်အားနည်းသည်ဖြစ်စေများသည်ဖြစ်စေဒီအကြံပေးအဖွဲ့အားတင်ပြချက်တွေကိုရောတမရအနေနဲ့ဥမာဘယ်နေရာကိုင်းနှုံးလောက်အထိကိုလက်ခံမယ်အတည်ပြုမယ်ဆိုတဲ့သဘောမျိုးပေါ့လေဘယ်လောက်ထိအကဲခတ်လို့ရပါလဲခင်ဗျာ
ဥပမာအပြင်ဗျာကျွန်တော်တင်တဲ့ report တွေမှာဆိုလို့ရှိရင်ဗျ implementation ကတော့ဒုတိယတစ်ခုပေါ့နော်အမှတ်ချက်ရသွားမယ်ဆိုလို့ရှိရင်တော့တော်တော်များများလက်ခံတဲ့သဘောကျွန်တော်သိရတယ်ကျွန်တော်တို့ရေးတဲ့အခါမှာလွတ်လွတ်လပ်လပ်ကိုကျွန်တော်ရေးတာ
ဆရာတို့အကြံပေးအဖွဲ့အနေနဲ့ပေါ့လေတမရနဲ့အနိကက်ပေါ့နော်ဘလောက်တိအကြိမ်များများတွေ့ဆုံခွင့်တွေ့ဆုံဖို့အခြေစရာတတ်မှတ်ထားတာရှိပါလဲခင်ဗျာ
အာကျွန်တော်တို့အတိအကျတော့ဗျာတလမှာဘယ်နှခေါက်တွေ့မယ်ဘယ်ရက်မှာတွေ့မယ်ဆိုတဲ့အချိန်ကြတော့မရှိဘူးခင်ဗျာဆိုတော့တမရဆိုတာလည်းဟာလာအခုအချိန်ကလည်းဟို transactional period လေအမတန်ကိုအလုပ်များတဲ့ကိစ္စရပေါ့နော်သူရဲ့ cabinet တွေရှိမယ်ရှားနိုင်ငံသားတွေနဲ့တွေ့ဆုံရတာတွေရှိမယ်ပန်းမခန်းလာတာတွေရှိမယ်အများကြီးရှိတဲ့ခါကြတော့သူအားရင်အားသလိုကျွန်တော်တို့ခေါ်တွေ့တယ်အဲ့ကြိမ်တော့ကျွန်တော်တို့တွေ့ရပါတယ်ဒါတော့လေကျွန်တော်တို့ဒီမှာကျွန်တော်တို့ရေးစရာချွတ်စရာသင်စရာရှိတာတွေကတော့မိနစ်မလတ်စက္ကန့်မလတ်ကိုကျွန်တော်တို့တင်ပေးနေတယ်ရတယ်
ဆရာဦးနေစင်လက်ကိုကျေးဇူးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကျေးဇူးပါ